မိုးခါမုန်တိုင်းတံကိုဆိုးဝါးဆုံးခံထားတဲ့နေရာတွေစီကို WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကတော့အကူအညီတွေစပြီးတော့ပေးနေပါပြီလို့ပြောပါတယ်။ရခိုင်ပြည်နယ်နဲ့မကွေးတိုင်းတွေမှာအကူအညီတွေစပေးနေပြီဆိုပြီးတော့ဒီအာရှနဲ့ပစိဖိတ်ဒေသဆိုင်ရာ WFP ရဲ့ Twitter မှာလည်းရေးသားထားပါတယ်။မုန်တိုင်းလမ်းကြောင်းတစ်လျှောက်ကလူပေါင်း8000လောက်အကူအညီလိုအပ်နေကြတယ်လို့ပြောပါတယ်။၃.၂တန်းကတော့အလွန်မင်းအကူအညီလိုအပ်နိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းထားတာကိုဌာနေတာဝန်ကန်စတီဗင်အန်ဒါဆန်ကပြောကြားထားတာကိုတော့ WFP ရဲ့လူမှုကွန်ရက်မှာဖော်ပြပါဗျ။ UK နိုင်ငံကလည်းမြန်မာနိုင်ငံကမုန်တိုင်းသည့်ဒေသတွေအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့ Starlink ပေါင်း၂တန်းကူညီထောက်ပံ့ပေးမယ်အကြောင်းဒီကနေ့ကြေညာပါဗျ။မုန်တိုင်းကြောင့်အမိုးကနဲ့တောက်သုံးရေမရှိနေထိုင်နေကြရသူထောင်ပေါင်းများစွာကိုကူညီပေးမှာဖြစ်ပြီးမုန်တိုင်းတန်တဲ့ဒေသတွေမှာရှိနေတဲ့အဖွဲ့အစည်းတွေနဲ့အတူလက်တွဲပြီးအရေးပေါ်အကူအညီတွေအမြန်ဆုံးဖြန့်ဝေပေးနိုင်အောင်လုပ်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံတကာကူညီပေးရေးအဖွဲ့အစည်းတချို့ကတော့မုန်တိုင်းပြင်းထန်တိုက်ခိုက်တာခံရတဲ့ဒေသတွေမှာဆက်သွယ်ရေးနဲ့လမ်းပန်းအခက်အခဲတွေကြုံနေရပြီးအရေးပေါ်အကူအညီတွေပေးအပ်နိုင်ရေးစစ်ကောင်စီရဲ့ခွင့်ပြုချက်ရဖို့စောင့်နေရတယ်လို့ပြောဆိုထားပါတယ်။ဒီတော့တွင်မုန်တိုင်းထန်တဲ့ပြည်သူတွေကိုကူညီဖို့အိန္ဒိယရေတပ်သင်္ဘော၃စင်းမနေ့တုန်းကအရေးပေါ်ကူညီရေးစည်းဝါးနဲ့တခြားအထောက်အကူပစ္စည်းတွေနဲ့အတူရန်ကုန်မြို့ကိုဆက်ရောက်တဲ့အကြောင်းစစ်ကောင်စီကထုတ်ပြန်ပါတယ်။လိုအပ်တဲ့နေရာတွေကိုအကူအညီတွေရောက်သွားပြီလားဆိုတာကတော့သေချာမသိရသေးသလိုမုန်တိုင်းထန်တဲ့ဒေသတွေကပြည်သူအများစုကတော့သူတို့လိုအပ်တဲ့ကူညီတွေမရဘူးလို့ပြောဆိုကြပါတယ်။ဒီလ14ရက်နေ့ကတိုက်ခတ်ခဲ့တဲ့မုခါဆိုင်ကလုံးမုန်တိုင်းကြောင့်ရခိုင်ပြည်နယ်တစ်ခုထဲမှာတင်သေဆုံးသူ145ဦးရှိသွားပြီလို့မြန်မာစစ်ကောင်စီရဲ့မေလ18ရက်နေ့နေစွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။မေလ18ရက်နေ့အထိသေဆုံးသူ48ဦးသာရှိတယ်လို့ထုတ်ပြန်ခဲ့ပြီးတဲ့နောက်စစ်တွေရသေးတောင်ပုံနဲ့ကျွန်းနဲ့မြေပုံမျိုးနယ်တွေမှာဒေသခံ6ဦးနဲ့ IDB ဒုက္ခသက်ဆက်ခံက92ဦးထပ်မံသေဆုံးတာကိုတွေ့ရတဲ့အတွက်ဒီကနေ့မှာတော့သေဆုံးသူ140ကျော်သွားတဲ့အကြောင်းထုတ်ပြန်ကြမှာဖော်ပြထားပါရှင်။